ကြောင့်ဒေါသဟာဓာနဲ့တူတယ်ဒါလိုပဲကောင်းကျိုးချမ်းသာမှန်လည်းကိုပြတ်တော့ပျက်စီးသွားစေတတ်တဲ့အတွက်ကြောင့်ဒီဒေါသကိုလည်းပဲပယ်တတ်နိုင်အောင်ကြိုးစားကြရမယ်ဒေါသဆိုတာသူတစ်ပါးဒုက္ခမရောက်ခင်ကိုယ်ကိုယ်တိုင်အရင်ဆုံးဒုက္ခရောက်ရတာပဲသူတစ်ပါးကိုမိခဲနဲ့ပေါက်မယ်ဆိုပြီးတော့မိခဲကောက်ကင်တဲ့ပုဂ္ဂိုလ်ဟာသူတစ်ပါးမပူလောင်ခင်ကိုယ်ကိုယ်တိုင်အရင်ဆုံးပူလောင်ရတယ်သူတစ်ပါးကိုမစင်နဲ့ထွေးမယ်ဆိုပြီးတော့မစင်ကိုပါးစပ်နဲ့ငုံတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးမညစ်ပတ်ခင်သူတစ်ပါးမနန်းစောခင်ကိုယ်ကိုယ်တိုင်အရင်ဆုံးညစ်ပတ်နန်းစောရပါတယ်ဒါကြောင့်ဒေါသဟာသူတစ်ပါးကိုမပျက်စီးစေခင်မှာကိုယ်ကိုယ်တိုင်အရင်ဆုံးပျက်စီးစေတတ်တဲ့အရာပါပဲဒါကြောင့်ဒီဒေါသဒီဒေါသကိုဦးဇင်းတို့ယောဂီများတရားဝင်နေတဲ့အချိန်မှလည်းပဲရှိမှတ်သောအဖြစ်အဲ့ဒီဒေါသကိုပယ်နိုင်အောင်ကြိုးစားရမယ်။အင်းကြံရောက်သွားတဲ့အခါမှလည်းပဲဒီဒေါသကိုမိမိရဲ့စိတ်ထဲမှာဖြစ်မလာအောင်တတိနဲ့ရှုမှတ်ပြီးတော့ပယ်နိုင်အောင်ကြိုးစားကြရမယ်။အိမ်မှာလူဆိုတာကတယောက်တည်းနေလို့ရတာမဟုတ်ဘူး။အပေါင်းအဖော်နဲ့ပတ်ဝန်းကျင်နဲ့အများနဲ့နေကြရတာဖြစ်တယ်။အများနဲ့နေကြရတာဆိုတော့စိတ်မထင်နိုင်တာဒေါသဖြစ်နေရမယ်ဆိုရင်ကိုယ်နဲ့ပတ်ဝန်းကျင်နဲ့လုံးဝသဟဇာတဖြစ်မှာမဟုတ်တော့ဘူး။အထူးသဖြင့်ကိုယ်နဲ့အနီးကပ်ဆုံးဆက်ဆံနေရတဲ့ပတ်ဝန်းကျင်ဟာအရေးကြီးဆုံးပါပဲ။အလုခွန်မှာဆိုရင်လည်းကိုယ့်ရဲ့လှုပ်ဖော်ကိုင်းဘက်တွေအိမ်မှာဆိုရင်လည်းကိုယ့်ရဲ့မိသားစုဝင်တွေကိုယ့်ရဲ့ဆွေမျိုးသားချင်းတွေဒါအနိကဆုံးဆက်ဆံနေရတဲ့ပုံကိုယ်တွေပါပဲဒေါသဖြစ်ပြီးဟိဆိုရင်လည်းပဲအဲ့ဒီအနိကဆက်ဆံနေရတဲ့ပုံကိုယ်တွေနဲ့ပဲဖြစ်တတ်တာပါပဲကိုယ်နဲ့မသိတဲ့ပုံကိုယ်ကိုယ်နဲ့မခင်တဲ့ပုံကိုယ်ကိုယ်နဲ့ဆက်ဆံမှုမရှိတဲ့ပုံကိုယ်တွေနဲ့ပတ်သက်ပြီးတော့ဒေါသဖြစ်ရတယ်ဆိုတာကနည်းပါတယ်ပြီးတော့ကိုယ်နဲ့အနိကနေစဉ်ပေါင်းနေဆက်ဆံနေရတဲ့ပုံကိုယ်တွေနဲ့ဒေါသမကြခဏဖြစ်တတ်တော့အဲ့ဒီဒေါသကိုဒေါသစိတ်ကိုဒေါသစိတ်ဖြစ်မှန်သိအောင်ရှုမှတ်ပြီးတော့ပြန်နိုင်ရမယ်အခုရေတာဝင်နေစဉ်ကာလမှာဆိုရင်လည်းပဲပူလွန်ခြင်းအေးလွန်ခြင်းဆက်ရှိတဲ့ယာတိရုဓာဏီကြောင့်လည်းပဲဒေါသဖြစ်တတ်တာပဲအခုချိန်ကြီးဆိုရင်ယာတိရုဟာအမတန်ပြင်းထန်ပါတယ်အဲ့တော့ယာတိရုပြင်းထန်တာကိုအကြောင်းပြုပြီးတော့လည်းဒေါသဖြစ်ခြင်းဖြစ်မယ်ကိုယ်ပဝင်းခြင်းယောဂီချင်းချင်းဆက်ဆံရေးအဆင်မပြေလို့လည်းပဲဒေါသဖြစ်ခြင်းဖြစ်မယ်ကိုယ်ခန္ဓာမှာဒုက္ခဝေဒနာတွေဖြစ်လာလို့တော့ကောင်းအရင်ကစိတ်ဒေါသဖြစ်เสียအကြောင်းအရာတွေကိုပြန်ပြီးတွေးမိစဉ်းစားမိလို့တော့လည်းကောင်းဒေါသဟာပြန်ပြီးတော့ဖြစ်လာတတ်တာပဲအဲ့ဒါကိုရိတ်တာမှာတရားထုတ်နေစဉ်ဒေါသစိတ်တွေဖြစ်လာပြီဆိုရင်လည်းပဲအဲ့ဒီဒေါသစိတ်ကိုတေချာစူးစမ်းပြီးတော့ဖြစ်နေတဲ့သဘာဝနဲ့အနိကဆုံးစကလုံးပညာကိုသုံးပြီးတော့စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်တူတယ်စိတ်တူတယ်အမြဲထွက်တယ်အမြဲထွက်တယ်စိတ်ညစ်တယ်စိတ်ညစ်တယ်စသည်အားဖြင့်မိမိရဲ့စိတ်မှာဖြစ်နေတဲ့ဒေါသရဲ့သဘာဝကိုဖြစ်နေတဲ့အတိုင်းလေးပဲစူးစမ်းပြီးတော့ရှုမှတ်ကြရမယ်ရှုမှတ်ခါစားမှာတော့ဒေါသစိတ်ဟာချက်ချင်းပြောက်ချင်မှပြောင်းမယ်သို့သောဈေးမလျှော့ဘဲနဲ့ကြိုးစားပြီးရှုမှတ်သွားပြီဆိုရင်ရှုမှတ်လိုက်တာနဲ့တစ်ပိုင်းနဲ့ချင်းဒေါသစိတ်ဟာပျောက်ပြတ်သွားရတာပဲဒေါသဖြစ်လာတယ်ရှုလိုက်တယ်ပျောက်ပြတ်သွားတယ်ဒေါသစိတ်လည်းပဲပြက်သွားတယ်ဒေါသစိတ်ကိုသိလိုက်တဲ့ရှုမှတ်စိတ်ကလေးလည်းပဲပြက်သွားတယ်အဲဒီလိုဉာဏ်ထဲမှာထင်ထင်ရှားရှားသိမြင်ပြီးတော့အဲဒီဒေါသဟာကင်းစင်ပြီးတော့သွားရတာပါပဲဒီတော့ရေသမာတရားဝင်နေစမှာလဲဒေါသစိတ်တွေဖြစ်လာရင်အဲဒီဒေါသစိတ်တွေကိုစူးစူးဆိုက်ဆိုက်နဲ့ရှုမှတ်ပြီးတော့ပယ်ဖြောင်းနိုင်ရမယ်ကိုယ်အိမ်မှာနေတဲ့အခါမှာလည်းပဲနိကတ်တဲ့ပုဂ္ဂိုလ်တွေနဲ့အကြောင်းမသိလို့ဒေါသဖြစ်တဲ့အခါမှာအဲဒီဒေါသစိတ်ကိုတတိလေးကပြီးတော့ရှုမှတ်ရမယ်ဒေါသစိတ်ကိုလွန်လိုက်ပြီးတော့ပြောချင်အောင်ပြောလို့ချင်အောင်မလုပ်လိုက်ရသေးဘူးအဲ့ဒီစိတ်ကိုပဲစူးစိုက်ပြီးတော့ရှုမှတ်နေပါရှုမှတ်နေရင်ရှုမှတ်နေရင်နဲ့ဒေါသစိတ်ကိုရှုနေတဲ့အလုပ်ကိုလုပ်နေရတာနဲ့ပဲတစ်ဖက်ကဒေါသနဲ့ဒေါသအခြေခံနဲ့အပြောဆိုနေဒေါသအခြေခံနဲ့အပြုမူတွေမပြောပြမပြုပြတော့ဘူးဒေါသစိတ်ကိုရှုနေရင်ရှုနေရင်နဲ့လည်းအဲ့ဒီဒေါသစိတ်တွေတစ်ဖြည်းဖြည်းချင်းကြောက်ပြက်သွားတာကိုသိရမှာပါပဲအဲဒီလိုအပြင်ရှုမှတ်မှုအားကောင်းလာပြီဉာဏ်နေရှင်းလာပြီအလေးချက်တွေများလာပြီဆိုရင်ဒေါသစိတ်ဖြစ်လိုက်တာနဲ့တန်းပြီးတော့သိတယ်။သိပြီးတော့အဲဒီဒေါသစိတ်ကိုစိုက်ကြည့်လိုက်နေစိုက်ကြည့်လိုက်ရုံနဲ့ဒေါသဟာရှေ့ဆက်ပြီးတော့တိုးမလာတော့ဘူး။တိုးလာရင်လည်းတိုးလာတဲ့ဒေါသကိုချက်ချင်းလိုက်သိတယ်။ တည်ပြီးတော့အဲဒီသတ္တစိတ်ဟာပြောင်းပြဲသွားရတယ်။ဒါကြောင့်ဒိဋ္ဌာမဏိစမဲဖြစ်ဖြစ်အိမ်ရောက်တဲ့အခါမှာပဲဖြစ်ဖြစ်ဒေါသစိတ်ကိုဖြစ်တိုင်းဖြစ်တိုင်းဖြစ်နေတဲ့ဒေါသကိုသိအောင်စူးစမ်းပြီးတော့ရှုမှတ်ကြရမယ်။အဲဒီလိုလေ့ကျင့်များလာပြီဆိုရင်ဒေါသဟာဖြစ်ပြီးတာနဲ့ချက်ချင်းပြောင်းပြဲပြီးတော့ဖြစ်ကျော်မရှိပဲသွားမယ်။ဒီလိုဉာဏ်မှာဒေါသနဲ့ပတ်သက်ပြီးတော့ပုဂ္ဂိုလ်၃မျိုးကိုမှတ်သားတဲ့ ਨੇ ကြောက်သားပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်ရေးပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်ရေးပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်လို့ပုဂ္ဂိုလ်၃မျိုးရှိပါတယ်ကြောက်သားကြီးပေါ်မှာရေးထားတဲ့စာရီအခရာတွေအစင်းကြောင်းတွေဟာရေးကြောင်းမဖြစ်ဖြစ်လေးကြောင်းမဖြစ်ဖြစ်အလွယ်တကူကြောက်ပြက်သွားတယ်လို့မရှိဘူး။ကြာမြင့်စွာတီးပြီးတော့နေတယ်။အဲဒီလိုပဲတချို့ပုဂ္ဂိုလ်တွေဟာမကြာခဏဒေါသထွက်တတ်တယ်။ဒေါသဖြစ်ရာအကြောင်းလေးမကြုံလိုက်နဲ့ကြုံလိုက်တာနဲ့ဒေါသတန်းပြီးတော့ထွက်တယ်။အဲဒီထွက်ပေါ်လာတဲ့ဒေါသဟာလဲစိတ်ထဲမှာကြာမြင့်စွာတီးပြီးတော့နေတယ်။တနည်းပြောရင်ဖြစ်လာတဲ့ဒေါသဟာအာဃာတအဖြစ်နဲ့စိတ်ထဲမှာကိန်းအောင်ပြီးတော့နေတယ်။အဲဒီလိုပုဂ္ဂိုလ်မျိုးကိုကြောက်ချာပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်။ရေးပေါ်မှာရေးထားတဲ့စာကတော့လေးကြောင်းပဲဖြစ်ဖြစ်ရေးကြောင်းပဲဖြစ်ဖြစ်အလွယ်တကူနဲ့ပြောက်ပြက်သွားနိုင်တယ်။တံမြင့်စွာတည်ပြီးတော့မနေဘူး။အဲဒီလိုပါပဲတချို့ပုဂ္ဂိုလ်တွေဟာမကြာခဏဒေါသတော့ထွက်တတ်တယ်။ဒေါသဖြစ်ရှားကြောင်းနဲ့ကြုံလာလို့ရှိရင်ဒေါသချက်ချင်းထွက်တယ်။ဒါပေမဲ့အဲဒီထွက်ပေါ်လာတဲ့ဒေါသဟာစိတ်ထဲမှာကြာမြင့်စွာတည်ပြီးတော့မနေဘူး။အာဃာတဖြစ်တဲ့စိတ်ထဲမှာကိန်းအောင်ပြီးတော့မနေဘူးပျောက်ပြတ်သွားတယ်။အဲဒီလိုပုဂ္ဂိုလ်မျိုးကိုမျိုးပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်။မျိုးပေါ်မှာရေးထားတဲ့စာကတော့စလုံးတောင်မှပြည်ပြည်သားသားမပေါ်တော့ပါဘူး။စာလည်းမပေါ်၊မြင်းချောင်းဆွဲလို့ရှင်လည်းမြင်းချောင်းဆုံးထိမရောက်။ရေးလိုက်ပျောက်လိုက်ရေးလိုက်ပျောက်လိုက်ရေးလိုက်တိုင်းရေးလိုက်တိုင်းပျောက်ပျောက်ပြီးတော့သွားတယ်။အဲဒီလိုပါပဲတချို့ပုဂ္ဂိုလ်တွေဟာဒေါသဖြစ်ရာအကြောင်းတရားတွေဘလောက်ပဲကြုံကြုံဒေါသမထွက်ဘူးကြမ်းတမ်းတဲ့စကားတွေဘလောက်ပဲပြောပြောအမှန်အမှမမြတ်လို့ဝေယစကားတွေဘလောက်ပဲပြောပြောဒေါသဖြစ်စေမဲ့အပြောဆုံးပြုမှုတွေဘလောက်ပဲပြောပြောပြုပြုဒေါသမထွက်ဘူးမိမိကိုဒေါသထအောင်လုပ်နေတဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာမေတ္တာမပြတ်ဖဲနဲ့ဝမ်းမြောက်ဝမ်းသာနဲ့ပေါင်းတင်ဆက်ဆံနေဆက်ဆံနေတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုရေပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်။ဒီမြေစိတ်ဆင်မှာဖြစ်လာတဲ့ဒေါသကိုတတိပဒနီးနဲ့ဒေါသစိတ်ဖြစ်တိုင်းဖြစ်တိုင်းသိအောင်ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာရေပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါတယ်။ဒေါသစိတ်ဖြစ်လာတာနဲ့သိလိုက်တယ်၊သိလိုက်တာနဲ့ဒေါသစိတ်ပျောက်သွားတယ်။ဒေါသစိတ်မပျောက်မရှင်းဖြစ်နေတဲ့အချိန်မှာဒေါသစိတ်ကိုစူးစမ်းပြီးတော့သိနေတယ်အဲ့ဒီလိုဒေါသစိတ်ကိုသိနေတဲ့ပုဂ္ဂိုလ်သိတဲ့အတွက်ကြောင့်ဒေါသစိတ်အပြည့်ပြတ်သွားခြင်းကိုမြင်တဲ့ပုဂ္ဂိုလ်အဲ့ဒီဒေါသစိတ်ကိုအမြဲတမ်းရှုမှတ်တဲ့အနေဖြင့်ရလာရင်လည်းပဲဒေါသအားနည်းသွားတော့တာပါပဲဒီတော့ရေပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားအထုတ်ကြရမယ်အဲ့ဒီလိုမကြိုးစားမအားထုတ်နိုင်ဘူးဆိုရင်တော့ဒေါသရဲ့စိတ်ခိုင်းရာအတိုင်းလိုက်ပါပြီးတော့မပြောတဲ့နာရီပြောမပြုတဲ့နာရီပြုပြီးတော့ဆင်းရဲဒုက္ခတွေအများကြီးဖြစ်နိုင်တယ်ပစ္စုပ္ပန်မှာလည်းဆင်းရဲဒုက္ခမျိုးစုံကြုံရမယ်တဏှာမှာလည်းပဲဆင်းရဲဒုက္ခမျိုးစုံကြုံရနိုင်ပါတယ်ဒါကြောင့်နတ္ထိဒေါသသမောကလိဒေါသသမောဒေါသနဲ့တူသောကလိအပြစ်ဒီနတ္ထိမရှိပါဘူးဘာနတ္ထိဒေါသသမောကလိအပြစ်အလုံးတို့တွင်ဒေါသအပြစ်ဒီအနိုင်မဲ့အပြစ်ဖြစ်ပါပေသတည်းနောက်တစ်ခုအနိုင်မဲ့ကအနိုင်မဲ့ပိုက်ကွန်ပိုက်ကွန်အားလုံးထဲမှာမောဟပိုက်ကွန်ဟာအနိုင်မဲ့ပိုက်ကွန်ဖြစ်ပါတယ်မောဟပိုက်ကွန်ချက်တတ္တဝါတွေကိုမြှင့်ရှက်တတ်ဖုံးကွယ်တတ်ချုံနှောင်တတ်ပါတယ်လို့နိုင်ရှင်စရာအစားထိုးစရာထတ်တူပြုစရာတခြားပိုက်ကွန်မရှိတော့ပါဘူးဒါကြောင့်မောဟပိုက်ကွန်ဟာအနိုင်မဲ့ပိုက်ကွန်ဖြစ်ပါလေမောဟဆိုတာသစ္စာ၄ပါးကိုမသိတဲ့သဘောပါပဲဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာလို့ သစ္စာ၄ပါးကိုဝိပဿနာဉာဏ်နဲ့လဲလျော်စွာမသိဘူး။ဉာဏ်နဲ့လည်းပဲထိုးထွင်းပြီးတော့မသိတဲ့သဘောကိုမောဟလို့ခေါ်ရတယ်။ဒုက္ခသစ္စာဆိုတာမိမိရဲ့ယုံနံခန္ဓာပါပဲ။သမုဒိယသစ္စာဆိုတာကတို့အာယောအမျိုးမျိုးဘဝအမျိုးမျိုးမှာတွေ့တာတက်မှတ်တဲ့တဏှာပါပဲ။និရောဓသစ္စာဆိုတာကယုံနံခန္ဓာရဲ့ချုပ်ရာနိဗ္ဗာန်ပါပဲ။မဂ္ဂသစ္စာဆိုတာကမဂ္ဂင်၈ပါးအကျင့်တရားပါပဲ။အဲ့ဒီသစ္စာ၄ပါးကိုဝိပဿနာဉာဏ်မဉာဏ်နဲ့မသိဘူးဆိုရင်အဲ့ဒါမောဟလို့ခေါ်ရတယ်။မောဟပိုက်ကွန်ရဲ့ဤဆက်ဖုံးကွယ်မှုကိုခံနေရတယ်လို့ဆိုရတယ်။ဥက္ကဋ္ဌမှာရောက်နေတဲ့ငှက်ငယ်အငှက်ကလေးဟာပြပလောကရဲ့အလင်းအောင်ကိုမမြင်နိုင်ဘူး။အဲ့ဒီလိုပါပဲမောဟဥက္ကဋ္ဌရဲ့ဖုံးကွယ်မှုကိုခံတတ်ရတဲ့တတ္တဝါတွေဟာလဲတစ္ဆာညာအလင်းကိုမမြင်နိုင်ကြဘူး။တိုက်ကွန်ထဲမှာမိနေတဲ့ငါးတွေဟာအပြင်ကိုယုံထွက်လို့မရတော့ဘူး။အဲဒီလိုပဲမောဟတိုက်ကွန်ရဲ့ဖုံးကွယ်မှုနှိမ့်ချမှုကိုခံတတ်ရတဲ့တတ္တဝါတွေဟာလဲတဏှာဝစီယကနေတွန်းမြောက်အောင်ယုံမထွက်နိုင်ကြတော့ဘူး။အပြင်မှာတိုက်ကွန်ထဲမှာမိတဲ့ငါးကမှတရားတစ်ခါယုံထွက်လို့ရှိရာကောင်းရနိုင်တယ်။မောဟပိုက်ကွန်ရဲ့ဤရှင်းမှုကိုခံနေရပြီမောဟပိုက်ကွန်ထဲမှာမိနေပြီဆိုရင်တော့အဲ့ဒီမောဟပိုက်ကွန်အမိခံရဲ့တန်လန်းနဲ့တရားဝစီရင်ကနေဘလို့မှလွတ်မြောက်အောင်ရုံးမထွက်နိုင်တော့ဘူးဒါကြောင့်မောဟပိုက်ကွန်ဟာပိုက်ကွန်အားလုံးထဲမှာအနိုင်မဲ့ပိုက်ကွန်ပဲနတ်ထိမောဟတမန်ဇာလံမောဟတမန်မောဟနဲ့တူသောဇာလံပိုက်ကွန်ဒီနတ်ထိမရှိပါဘူးဝါနတိမောဟသမန်ဇာလံပိုက်ကွန်အလုံးတို့တွင်မောဟပိုက်ကွန်သည်အနိုင်မဲ့ပိုက်ကွန်ဖြစ်ပါပေသတည်းနောက်တစ်ခုအနိုင်မဲ့ကအနိုင်မဲ့ဆင်းရဲဆင်းရဲအလုံးထဲမှာခန္ဓာဆင်းရဲဟာအနိုင်မဲ့ဆင်းရဲပဲ။ယုံနံခန္ဓာထက်ပိုပြီးတော့ဆင်းရဲပါလေလို့နိုင်ရှင်စရာအစားထိုးစရာထက်တူပြုစရာတခြားဆင်းရဲမရှိတော့ပါဘူး။ဒါကြောင့်ခန္ဓာဆင်းရဲဟာအနိုင်မဲ့ဆင်းရဲပါပဲ။ပြင်ပမှာကြုံတွေ့နေရတဲ့ဆင်းရဲတွေဆိုတာဟာယာယီခိုက်တန်အဖြစ်ဖြစ်ပေါ်လာတဲ့ဆင်းရဲတွေပါပဲ။အကြောင်းမသိလို့ဖြစ်ပေါ်လာတဲ့ဆင်းရဲဒုက္ခတွေဟာအကြောင်းညွတ်တဲ့အခါမှာကြောက်ွယ်သွားရတာပါပဲ။အများကဒုက္ခလို့သတ်မှတ်ထားတဲ့ဆင်းရဲတွေဟာသူ့အတိုင်းသာသူ့ကာလကန္တအတွင်းမှာတည်ရှိကြတယ်။မိမိရဲ့ခန္ဓာကတော့မိမိရဲ့ယုံနံခန္ဓာကတော့အချိန်တိုင်းဆင်းရဲပြီးတော့နေတယ်။ခန္ဓာပရိဟရဏဒုက္ခလို့ခေါ်တဲ့ဒီခန္ဓာဝန်ကိုရွတ်ဆောင်နေရတဲ့ဒုက္ခကတော့အချိန်တိုင်းရှိနေတယ်။ဒီတော့ခုနပြောခဲ့တဲ့ပြင်ပကဆင်းရဲဒုက္ခတွေအများကဒုက္ခပါလို့သတ်မှတ်ထားတဲ့ဆင်းရဲတွေဆိုတာကလည်းဒီခန္ဓာကိုအကြောင်းပြုပြီးတော့ပဲဖြစ်ကြတာပဲ။ဒီထက်ကနေဝင်မိုးလဲကမိုးချုပ်စာဝင့်နေရတဲ့ညမျိုးစုံအလုံးမျိုးစုံနဲ့ရုံးကန်လှုပ်ရှားပြေးလွှာတော်လာနေရတဲ့ဆင်းရဲဟာလည်းဒီခန္ဓာကိုအမိပြုပြီးတော့ဖြစ်ရတဲ့ဆင်းရဲပါပဲ။ကုရဘာနှိမ့်ဆက်ခံရတဲ့ဆင်းရဲပစ္စည်းဥစားရီပျက်စီးဆုံးရှုံးရတဲ့ဆင်းရဲကိုယ့်ရဲ့ဆင်းမျိုးသေးတာတွေပျက်စီးလို့ကြုံတွေ့ရတဲ့ဆင်းရဲအနာရောဂါတွေနှိမ့်ဆက်ခံရတဲ့ဆင်းရဲအဆက်ရှိတဲ့ပြင်ပကဆင်းရဲတွေဟာလည်းဒီခန္ဓာကိုအမိပြုပြီးတော့ဖြစ်ကြတာပဲဘယ်သူမှမတွေ့မကြုံနေကြတဲ့ဝေရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခဆိုတာလည်းဒီခန္ဓာကိုအမိပြုပြီးတော့ဖြစ်တာပဲဆိုရင်ပူဆွေးရတဲ့သောကငိုကြွေးရတဲ့ပရိဒေဝကိုဆင်းရတဲ့ဒုက္ခဆင်းဆင်းရတဲ့ဒေါမနတပြန်စားပူပန်ရတဲ့ဥပါယတာဆိုတဲ့ဒုက္ခတွေဟာလည်းပဲဒီခန္ဓာကိုအမိပြုပြီးတော့ဖြစ်ရတာပဲ။ຢာကကြောင့်ပူလောင်ရတဲ့ဆင်းရဲ၊ဒေါသကြောင့်ပေါက်ကွဲရတဲ့ဆင်းရဲ၊မာနကြောင့်လဲပြိုရတဲ့ဆင်းရဲ၊မနာလိုဝန်တူခြင်းလို့ခေါ်တဲ့အိတ်တာမစ္စရိယကြောင့်အချောက်တိုက်ပြင်းမှန်းနွမ်းနယ်တဲ့ဆင်းရဲ၊အဲ့ဒီဆင်းရဲတွေအလုံးဟာလည်းပဲဒီခန္ဓာကိုအမိပြုပြီးတော့ဖြစ်ရတဲ့ဆင်းရဲတွေကြီးပါပဲ။ဒါကြောင့်ဒီခန္ဓာဆင်းရဲဟာအနိုင်မဲ့ဆင်းရဲပဲ။ဆင်းရဲအလုံးရဲ့တရားခံဆင်းရဲဟောဒီယုံနံခန္ဓာပဲ ဒီတော့အများကဒုက္ခပါလို့သတ်မှတ်ထားတဲ့ဆင်းရဲတွေမရှိဘူးပဲထားအောင်ဒီခန္ဓာကြီးကိုနေစဉ်ဒီခန္ဓာဘုံကိုရက်ဆောင်ပေးနေရတဲ့ဒုက္ခကတော့အချိန်တိုင်းအချိန်တိုင်းခံနေကြရတယ်။မနေ့ရထားတဲ့အချိန်ကစပြီးတော့ဉာဏ်တပိယသွားတိုက်ပိယရေချိုးပိယစားကြတော့ဆရာတွေပြုလုပ်ပိယဝတ်ဆရာတွေစီမံပိယနေဆရာတွေဖန်ကြည့်ပိယဆင်းရဲဒုက္ခတွေအများကြီးပဲလက်သေးညှက်ပိယစဘယ်နေဖြတ်ပေးရ၊ခေါင်းလေးလျှော်ပေးရ၊စသည်အားဖြင့်ဒီခန္ဓာကိုပြုစုနေရတဲ့ဒီခန္ဓာလေးအသက်မသေးဘဲနဲ့ရှင်းသင်နေအောင်မွေးမြူပြုစုနေရတဲ့ဆင်းရဲဟာအချိန်တိုင်းအချိန်တိုင်းရှိပြီးတော့နေပါလေ။ထိုင်လာတာကြတော့ညောင်းလို့ထားပေးရ။မတ်တရက်နေတာကြတော့လျောင်းပေးရ။လျောင်းလာကြတော့မတ်တရက်လမ်းလျှောက်ပေးရ။အဲ့တော့ဖြင့်တောရထိုင်နိုင်ရပုတ်လေးပါတစ်ခုညောင်းတိုင်းတစ်ခုပြောင်းပြောင်းပြီးတော့ပေးနေရတာလဲဆင်းရဲဒုက္ခပါပဲဒီခန္ဓာလေးမလားမကြအောင်ဆိုပြီးတော့ကွေးလိုက်ဆန်းလိုက်စောင်းလိုက်စသည်အားဖြင့်အနေထားမျိုးမျိုးပြုပြင်ပြီးတော့နေရတာဟာလည်းပဲဒီခန္ဓာကိုပြုစုနေရတဲ့ဆင်းရဲတွေကြီးပါပဲဒီခန္ဓာနဲ့ဆက်ဆက်နေတဲ့ပြင်ပကဆင်းရဲတွေအားလည်းပြောလို့မကုန်နိုင်ဘူးဒီခန္ဓာမှာဓာတ်ရိုက်ဖြစ်နေတဲ့ဒီခန္ဓာဝန်ကိုရွတ်ဆောင်နေရတဲ့ခန္ဓာပရိခရဏဒုက္ခကလည်းပဲပြောလို့မကုန်နိုင်ပါဘူး။ဒါကြောင့်ဆင်းရဲအလုံးတို့မှာဟောဒီယုံနံခန္ဓာဟာနှိုင်းစင်စရာမရှိတော့ဆင်းရဲတဲ့အနိုင်မဲ့ဆင်းရဲပါပဲ။ဒါကြောင့်နတ်ရှိခန္ဓာသမာဒုက္ခခန္ဓာသမာခန္ဓာနဲ့တူသောဒုက္ခဆင်းရဲတို့ဒီနတ်ရှိမရှိကြလေကုန်။ဘဝနတ်ရှိခန္ဓာသမာဒုက္ခဆင်းရဲအလုံးတို့တွင်ခန္ဓာဆင်းရဲသည်အနှိုင်းမဲ့ဆင်းရဲဖြစ်ပါပြီတတိယနောက်တစ်ခုကအနှိုင်းမဲ့ချမ်းသာချမ်းသာအလုံးထဲမှာနိဗ္ဗာန်ချမ်းသာဟာအနှိုင်းမဲ့ချမ်းသာပဲနိဗ္ဗာန်ချမ်းသာချက်ပို့ပြီးတော့ချမ်းသာပါလေလို့နိုင်ရှင်စရာစားထိုးစရာထပ်တူပြုစရာတခြားချမ်းသာမရှိတော့ပါဘူးနိဗ္ဗာန်ချမ်းသာဟာအနှိုင်းမဲ့ချမ်းသာဖြစ်ပါတယ်နိဗ္ဗာန်ချမ်းသာမှာတပါးသောချမ်းသာတွေဟာသင်္ခတချမ်းသာဖြစ်တယ်နိဗ္ဗာန်ချမ်းသာကတော့အသင်္ခတချမ်းသာဖြစ်တယ်သင်္ခတဆိုတာအကြောင်းတရားမျိုးမျိုးနဲ့ပြုပြင်စီမံဖန်တီးပြီးတော့အားထုတ်ပေးနေရတဲ့သဘောကိုသင်္ခတလို့ခေါ်ပါတယ်အဲ့တော့သင်နိဗ္ဗာန်ချမ်းသာမှာတပါးသောချမ်းသာတွေဟာအကြောင်းတရားမျိုးမျိုးနဲ့ပြုပြင်စီမံပြီးတော့အားထုတ်ပေးနေရတဲ့အတွက်ကြောင့်ဆင်းရဲဒုက္ခတွေနဲ့ရောရှိရှုပ်ထွေးနေတဲ့အတွက်ချမ်းသာစိတ်ချမ်းသာမှမဟုတ်ဘူးနိဗ္ဗာန်ချမ်းသာကတော့အသင်္ခတချမ်းသာအကြောင်းတရားတွေနဲ့ပြုပြင်စီမံအားထုတ်ပေးနေရခြင်းမရှိတဲ့အတွက်ကြောင့်ဆင်းရဲဒုက္ခတွေနဲ့ရောထွေးမနေတဲ့အတွက်ကြောင့်နိဗ္ဗာန်ချမ်းသာသီးသာချမ်းသာစိတ်ချမ်းသာမှဖြစ်တယ်သင်္ခတချမ်းသာဆိုတာယုတ်တရားနံတရားတွေပါပဲယုတ်တရားနံတရားတွေဟာဖြစ်ပြီးတော့ပြတ်တတ်တဲ့သဘောရှိပါတယ်ပြတ်တတ်တဲ့ချမ်းသာဖြစ်တဲ့အတွက်ကြောင့်သင်္ခတချမ်းသာတွေဟာချမ်းသာစိတ်ချမ်းသာမှမဟုတ်ဘူးအသင်္ခတဆိုတာယုတ်တရားနံတရားတွေလုံးဝချုပ်ငြိမ်းနေတဲ့ချမ်းသာပါပဲယုတ်နံရည်လို့မရှိတဲ့အတွက်ကြောင့်ဖြစ်ချင်းပြက်ချင်းဆိုတာလည်းမရှိတော့ပါဘူးဘရမမပြတ်နိုင်တဲ့ချမ်းသာဖြစ်တဲ့အတွက်ကြောင့်နိဗ္ဗာန်ချမ်းသာဟာချမ်းသာစိတ်ချမ်းသာမှဖြစ်ပါတယ်။ယုတ်တရားနံတရားတွေမရှိတော့ဘူးဆိုပေမဲ့အငြိမ့်သက်သဘောလေးကတော့ရှိပါတယ်။မိတော်လေးတစ်ခုငြိမ့်သွားတယ်ဆိုရင်ငြိမ့်သွားတဲ့မိတော်ကလေးဟာဒီနေရာမှာငြိမ့်သွားတဲ့နေရာမှာဘရမပြန်ပေါ်လာမှမဟုတ်တော့ပါဘူး။ဘယ်တော့ဆိုဘရမပြန်ပေါ်လာမှမဟုတ်တော့ဘူး။အဲ့ဒီမိတော်လေးငြိမ့်သွားတဲ့နေရာမှာလည်းအဘူဒီငြိမ်းသွားတဲ့အငြိမ့်တက်ကလေးဟာရှိနေပါတယ်။အဲ့ဒီအငြိမ့်တက်ကလေးဟာလည်းဘယ်တော့မှပြုတ်ပြက်မသွားတော့ပါဘူး။အစင်သာဝရငြိမ့်ပြီးတော့နေတော့တာပါပဲ။အဲ့ဒီလိုပါပဲယုံနံခန္ဓာဆိုတဲ့ဤတောက်ဒီလုံးဝချုပ်ငြိမ့်ပြီးတော့အငြိမ့်တက်ကလေးတက်တက်ပဲရှိနေတဲ့သဘောကိုနိဗ္ဗာန်လို့ဆိုရပါတယ်။ဒီယုံနံခန္ဓာရှိနေတဲ့အတွက်ကြောင့်ပဲဇာတိဇရာမရဏသောကပရိဒေဝဒုက္ခဒေါမနတဥပါယံသာယာဂဒေါသမောဟအဆက်ရှိတဲ့မီးတွေဟာလောင်မြိုက်နေရတာပဲ။ယုံနံခန္ဓာမရှိတော့ဘူးဆိုတော့ခန္ဓာကိုမှီလောင်မဲ့မီးတွေလည်းဘာမှမရှိတော့ဘူး။ဒါကြောင့်ယုံနံခန္ဓာတွေချုပ်ငြိမ့်နေတဲ့နိဗ္ဗာန်ချမ်းသာသည်ချမ်းသာစိတ်ချမ်းသာမှဖြစ်တယ်။ဒါကြောင့်နတ္ထိတန္တိပရံဒုက္ခံ တန်တိပရနိဗ္ဗာန်ချက်ပါလွန်သောဒုက္ခချမ်းသာသည်နှရှိမရှိပါပေ။ဝါနှရှိတန်တိပရံဒုက္ခချမ်းသာအလုံးစုံတွင်နိဗ္ဗာန်ချမ်းသာသည်အနိုင်မဲ့ချမ်းသာဖြစ်ပါပေသတည်း။နောက်တစ်ခုအနိုင်မဲ့ကတော့အနိုင်မဲ့လံဖြစ်ပါတယ်။လံအလုံးထဲမှာမဂ္ဂင်၈ပါးလမ်းဘာတတိပဌံလမ်းဟာအနိုင်မဲ့လမ်းပါပဲမဂ္ဂင်၈ပါးလမ်းထက်ဘာတတိပဌံလမ်းထက်ပို့ပြီးတော့လမ်းဆုံးပန်းနိုင်ကောင်းပါတယ်လို့နိုင်ရှင်စရာအစားထိုးစရာထပ်တူပြုစရာတခြားလမ်းမရှိတော့ဘူးအဲဒါမဂ္ဂင်၈ပါးလမ်းတတိပဌံလမ်းဟာအနိုင်မဲ့လမ်းဖြစ်ပါတယ်လမ်းဆိုတာရှိရင်လမ်းဆုံးပန်းတိုင်ဆိုတာရှိရစမြဲပါပဲအဲဒီလမ်းဆုံးပန်းတိုင်ဟာကောင်းတဲ့ပန်းနိုင်လည်းဖြစ်နိုင်တယ်လို့ဆိုတဲ့ပန်းနိုင်လည်းဖြစ်နိုင်တယ်။ချမ်းသာတဲ့ပန်းနိုင်ဖြစ်နိုင်တယ်လို့ဆင်းရဲတဲ့ပန်းနိုင်လည်းဖြစ်နိုင်တယ်။လောကမှာရှိတဲ့လမ်းတွေတခြားတခြားသောအကျင့်လမ်းတွေကတော့အဲဒီလမ်းတွေရဲ့လမ်းဆုံးပန်းတွေဟာယုတ်တရားနံတရားတွေမျှတာဖြစ်တယ်။ယုတ်တရားနံတရားတွေလို့ဆိုတဲ့အတွက်ကြောင့်ခန္ဓာဆင်းရဲတဲ့တာလွန်တဲ့ဆင်းရဲမရှိခန္ဓာဆင်းရဲဟာအနိုင်မဲ့ဆင်းရဲလို့ဆိုထားတဲ့အတွက်ကြောင့်တခြားတခြားသောလမ်းတွေရဲ့လမ်းဆုံးပန်းတိုင်ဟာအနိုင်မဲ့ဆင်းရဲကိုပဲရောက်စေနိုင်တဲ့ဥတည်နေတဲ့လမ်းတွေဖြစ်တဲ့အတွက်ကြောင့်တခြားတခြားလမ်းတွေဟာအနိုင်မဲ့လမ်းတွေမဟုတ်ကြဘူး။မဂ္ဂင်၈ပါးလမ်းတတိပဒံလမ်းကတော့အဲ့ဒီလမ်းတွေလျှောက်သွားလို့ရှိရင်ရောက်မဲ့လမ်းဆုံးပန်းတိုင်ဟာအနိုင်မဲ့ချမ်းသာဖြစ်တဲ့နိဗ္ဗာန်ပန်းတိုင်ဖြစ်ပါတယ်။မဂ္ဂင်၈ပါးလမ်းတတိပဒံလမ်းကနေလျှောက်သွားလို့ရှိရင်နောက်ဆုံးရောက်ရှိမဲ့လမ်းဆုံးပန်းတိုင်ဟာနိဗ္ဗာန်ဖြစ်ပါတယ်။ဒါကြောင့်နိဗ္ဗာန်တည်သူသောအနိုင်မဲ့ချမ်းသာပန်းတိုင်ကိုရောက်ရှိစေနိုင်တဲ့မဂ္ဂင်၈ပါးလံသတိပဋ္ဌာန်လံဟာအနိုင်မဲ့လံဖြစ်ပါတယ်မဂ္ဂင်၈ပါးဆိုတာတမာဒိဋ္ဌိမှန်သောသိခြင်းတမာသင်္ကပ္ပမှန်သောကျင့်စီခြင်းတမာဝါစာမှန်သောပြုစုခြင်းတမာကမ္မန္တမှန်သောပြုလုပ်ခြင်းတမာအာစီဝမှန်သောအသက်မွေးခြင်းတမ္မာဝါယာမမှန်သောအာထုခြင်းတမ္မာတတိမှန်သောအမှတ်ရခြင်းတမ္မာတမာတိမှန်သောစုဆိုင်ခြင်းလို့မဂ္ဂင်၈ပါးရှိပါတယ်တတိပဒံ၄ပါးကိုပေါ်များအာထုနေလို့ရှိရင်အဲဒီမဂ္ဂင်၈ပါးဟာအလိုလျောက်ပြည့်စုံသွားတော့ဒါပါပဲတတိပဒံ၄ပါးဆိုတာကာယ ानु ပဒနာတတိပဒံကိုယ်ကာယမှာဖြစ်နေတယ်များအမှုရာတွေပြုသမျှပြုမှုတွေအားလုံးကိုဖြစ်နေတဲ့အတိုင်းပြုနေတဲ့အတိုင်းလေးသိနေတာကာယ ानु ပဒနာသတိပဋ္ဌာန်ပါပဲ။သွားရင်သွားတယ်၊ရှက်ရင်ရက်တယ်၊ထိုင်ရင်ထိုင်တယ်၊လျောင်းရင်လျောင်းတယ်၊ကိုယ်ရင်ကိုယ်တယ်၊ဆန်ရင်ဆန်တယ်စသည်အားဖြင့်ပြုသမျှပြုမှုကိုပြုနေတဲ့အတိုင်းလေးရိုးရိုးလေးသိနေတာကိုကာယ ानु ပဒနာသတိပဋ္ဌာန်လို့ခေါ်ပါတယ်။ဝေဒနာ ानु ပဒနာသတိပဋ္ဌာန်ဆိုတာခံစားနေရတဲ့ဝေဒနာမှတ်သမျှကိုခံစားနေရတဲ့အတိုင်းလေးသိနေတာကိုဝေဒနာနုပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။နာရင်နာတယ်၊ကျင်ရင်ကျင်တယ်၊အောင်ရင်အောင်တယ်၊ဆင်းရဲရင်ဆင်းရဲတယ်၊ချမ်းသာရင်ချမ်းသာတယ်စသည်အားဖြင့်ခံစားနေရတဲ့ဝေဒနာကိုခံစားနေရတဲ့အတိုင်းလေးသိနေတာကိုဝေဒနာနုပဒနာတတိပဋ္ဌာန်။စိတ်ဓာတ်နုပဒနာတတိပဋ္ဌာန်ဆိုတာစိတ်မှာဖြစ်နေသမျှအခြေအနေတွေကိုဖြစ်နေတဲ့အတိုင်းလေးသိနေတာပါပဲ။တမက်ရင်တမက်တယ်၊လူချင်းရင်လူချင်းတယ်၊စိတ်ဆူရင်စိတ်ဆူတယ်၊စိတ်ပြက်ရင်စိတ်ပြက်တယ်စသည်အားဖြင့်စိတ်မှာဖြစ်နေတဲ့အခြေအနေကိုဖြစ်နေတဲ့အတိုင်းသိနေတာစိတ်ဓာတ်ဥပဒနာတတိပဌံဓမ္မဥပဒနာတတိပဌံဆိုတာကကျုံသမျှအာယုန်တိုင်းကိုကျုံနေတဲ့အတိုင်းလေးသိသွားတာကိုဓမ္မဥပဒနာတတိပဌံလို့ခေါ်တယ်။မြင်ရင်မြင်တယ်၊ကြားရင်ကြားတယ်၊နားရင်နားတယ်၊စားရင်စားတယ်၊ထီရင်ထီတယ်၊တွေ့ရင်တွေ့၊သိရင်သိတယ်စသည်အားဖြင့်ကျုံသမျှအာယုန်တိုင်းကိုကျုံနေတဲ့အတိုင်းလေးသိသွားတာကိုဓမ္မဥပဒနာတတိပဌံလို့ခေါ်ပါတယ်အဲ့ဒီသတိပဋ္ဌာန်လေးပါးဟာအိဒ္ဓမနေစဉ်ကာလမှာပဲအားထုတ်ရမှာမဟုတ်ဘူးနေစဉ်ဘဝဒီမိအိမ်ပြန်ရောက်တဲ့အခါမှာလည်းပဲပွားများအားထုတ်လို့ရပါတယ်ပွားများအားထုတ်ကြရမှာပါပဲအဲ့ဒီသတိပဋ္ဌာန်လေးပါးကိုပွားများအားထုတ်နေပြီဆိုရင်မဂ္ဂင်၈ပါးဟာအလိုလိုပါဝင်သွားတော့ရပါပဲအရှိကံအာယုန်တစ်ခုပေါ်မှာရှုမှတ်စိတ်ကလေးတည့်တည့်ကြရောက်နေပြီဆိုရင်အဲ့ဒီအချိန်မှာတမ္မာဝါစာဟမ်ဝစီတုစိတ်၄ပါးကနေလဲရှောင်ကျင်နေတဲ့အတွက်ကြောင့်လိညာပြောခြင်း၊ဂုံတိုက်ခြင်း၊ကျန္တာစကားပြောခြင်း၊အကျိုးရှိတဲ့ပင်ဖြင်းစကားပြောဆိုခြင်း၊ အဲ့ဒီဝစီတုဆိုင်၄ပါးကျင်းနေတဲ့အတွက်ကြောင့်တမ္မာဝါစာမဲ့ခင်လေးပြည့်စုံနေတယ်။ရှုမှတ်နေတဲ့အချိန်မှာသုဒ္ဓတခြင်းသုစာခူးခြင်းကာမဂုဏ်မာဉ္ဇဉ်လို့ခေါ်တဲ့ကာယတုဆိုင်၃ပါးလည်းကျင်းနေတဲ့အတွက်ကြောင့်တမ္မာကမ္မန္တမဲ့ခင်လေးပြည့်စုံနေတယ်။ရှုမှတ်နေတဲ့အချိန်မှာအတ္တမေဝဉ္ဇဉ်မှုနဲ့ပတ်သက်ပြီးတော့အဲ့ဒီကာယတုဆိုင်၃ပါးဝစီတုဆိုင်၄ပါးသုစာခူး၇ပါးကျင်းနေတဲ့အတွက်ကြောင့်တမ္မာအာဇီဝမဲ့ခင်နဲ့လည်းပြည့်စုံနေပါတယ်။အဲ့ဒီတမဝါစာတမကမန္တတမအာဇီဝမကင်၃ပါးကိုတိလမကင်လို့ဆိုရတယ်အရှိကံအယုံနဲ့ရှုမစိတ်ပစ္စုပန်တက်တဲ့ပရမဆက်ဆိုင်ဖြစ်နေတဲ့အချိန်မှာအရှိကံအယုံအပေါ်မှာရှုမမိအောင်ကြောင်းကြနေတဲ့သဘောအားဆိုင်နေတဲ့သဘောကိုတမဝါယာမမကင်လို့ခေါ်ရတယ်အရှိကံအယုံလေးလွတ်မသွားအောင်စောင့်ဖမ်းပြီးတော့အမှတ်ရနေတဲ့သဘောလေးကိုတမတတိမကင်လို့ခေါ်ရတယ်အရှိကံအယုံပေါ်မှာစိတ်ကလေးစူးဆိုင်ပြီးတော့တည်ငြိမ်နေတာကိုတမ္မာကြည့်မဲ့ခင်လို့ခေါ်ရပါတယ်။အဲဒီတမ္မာဝါယာမတမ္မာတတိတမ္မာကြည့်မဲ့ခင်၃ပါးကိုတမ္မာကြည့်မဲ့ခင်၃ပါးလို့ခေါ်ပါတယ်။အဲဒီလိုရှုမှတ်နေတဲ့အချိန်မှာရှုမှတ်နေရင်းနဲ့ဉာဏ်ရည်ရင်ရှင်းသလားဉာဏ်ရဲ့အတိုင်းတားလျော်စွာအရှိကံအယုံရဲ့ယူသဘောနံသဘောဖြစ်ပြကြောင်းလဲနေတဲ့သဘောအိသဒုက္ခအနတ္တသဘောကိုအမှန်တိုင်းသိနေတော့သမ္မာဒိဋ္ဌိမကင်အဲဒီလိုအမှန်တိုင်းသိမြအောင်ကြံစည်ပြီးနေတဲ့သဘောစိတ်ညွတ်ပြီးနေတဲ့သဘောကိုသမ္မာသင်္ကပ္ပမကင်အဲဒီသမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပမကင်နှစ်ပါးကိုတော့ပညာမကင်နှစ်ပါးလို့ခေါ်ပါတယ်အဲဒီလိုအားဖြင့်အရှိကအယုတစ်ခုခုမှရှုမစိတ်ဖြစ်နေတဲ့အချိန်တိလမကင်၃ပါးရောသမာဓိမကင်၃ပါးရောပညာမကင်၂ပါးရောမကင်၈ပါးလုံးအပြည့်စုံဖြစ်နေပါတယ်အဲဒီလိုအဖြစ်ပေါ်လာတဲ့အာယုတိုင်းကိုပေါ်နေတဲ့အတိုင်းလေးရှုမှတ်သွားမယ်ဆိုရင်မကင်၈ပါးလမ်းကိုရှောင်လန်းနေပြီးသားဖြစ်ပါတယ်အဲဒီလိုသာဆွဆွမြဲမြဲစွဲရှိရှိနဲ့မှန်မှန်ရှောက်သွားမယ်ဆိုရင်တော့ဒီနေ့မှလမ်းဆုံးပန်းနိုင်ဖြစ်တဲ့အနိုင်မဲ့ချမ်းသာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြမှာပဲဒါကြောင့်မဂ္ဂနထင်ကြီးကောတိသောမဂ္ဂနံလမ်းအလုံးတို့တွင်အထင်ကြီးကောမဂ္ဂင်၈ပါးဆိုတဲ့လမ်းပြီးဝါတတိပဌံ၄ပါးဆိုတဲ့လမ်းပြီးတိသောအမျက်ဆုံးဖြစ်ပါပြီတည်းဝါမဂ္ဂနထင်ကြီးကောတိသောလမ်းအလုံးတို့တွင်မဂ္ဂင်၈ပါးလမ်းပြီးဝါတတိပဌံလမ်းပြီးအနိုင်မဲ့လမ်းဖြစ်ပါပြီတည်းနောက်ဆုံးအနိုင်မဲ့ကတော့အနိုင်မဲ့အကျင့်ပါပဲအကျင့်အားလုံးထဲမှာတိခန့်ခြင်းအကျင့်ဟာအနိုင်မဲ့အကျင့်ပဲတိခန့်ရင်းအကျင့်ထက်ပိုပြီးတော့မြင့်မြတ်ပါတယ်လို့နိုင်ရှင်စရာအစားထိုးစရာထပ်တူပြုစရာတခြားအကျင့်မရှိတော့ဘူးဒါကြောင့်တိခန့်ခြင်းအကျင့်ဟာအနိုင်မဲ့အကျင့်ပဲလမ်းဆောင်ပန်းတိုင်းတစ်ခုအတွက်အဲ့ဒီပန်းတိုင်းနဲ့တက်ဆိုင်တဲ့လမ်းကိုရှောက်လန်းတဲ့နေရာမှာအဲ့ဒီလမ်းကိုရှောက်နေရင်းနဲ့အခဲခဲမျိုးမျိုးဘယံအနေမျိုးမျိုးဆင်းရဲပင်ပန်းခြင်းအမျိုးမျိုးကိုကြုံတွေ့ရမှာပဲအဲဒီကြုံတွေ့လာတဲ့အခဲအခဲပင်ပန်းဆင်းရဲတွေကိုတီးခံနိုင်မှသာလျှင်တီးခံပြီးတော့ရှောက်သွားမှသာလျှင်လမ်းဆုံးပန်းနိုင်ကိုရောက်နိုင်တယ်နိဗ္ဗာန်ဆိုတဲ့အနိုင်မဲ့ချမ်းသာကိုဥတီပြီးတော့မဂ္ဂင်၈ပါးလမ်းတတိပဏ္ဏလမ်းကရှောက်နေတဲ့အချိန်မှလည်းအခဲအခဲတွေပင်ပန်းဆင်းရဲခြင်းတွေအမျိုးမျိုးကြုံတွေ့ရမှာပဲပူရာအီရာဆက်ရှိတဲ့ဓာတုဥရုနဲ့ပတ်သက်တဲ့အနောက်ရှက်အခဲအခဲတွေချင်းကြိုက်တာမှက်ကြိုက်တာစသည်ဖြင့်မွေကင်းကြိုက်တာစတဲ့ဒိယံအနေရီသူတော်ရဲ့ဆန့်ကျင်မဲ့ပြောဆိုတဲ့စကားကြံတန်းဆောင်ပြောဆိုတဲ့စကားဆွဆွဲတဲ့စကားဤနောက်ပြီးတော့မိမိရဲ့ခန္ဓာမှာဖြစ်ပေါ်လာတဲ့တာမန်ဒုက္ခဝေဒနာဤပြင်းထန်တဲ့ဒုက္ခဝေဒနာဤပေမလောက်ပြင်းထန်တဲ့ဒုက္ခဝေဒနာဤအဲ့ဒီဒုက္ခဝေဒနာဤကိုလည်းသိခံနိုင်ရမယ်အဲ့ဒီလိုတဘာဝဗေဒံအခက်အခဲခန္ဓာမှာဖြစ်လာတဲ့ဒုက္ခဝေဒနာစသည်ကိုတိမခံနိုင်ဘူးဆိုရင်မိမိရှင်းနေတဲ့မဂ္ဂင်၈ပါးလမ်းတတိပဒံလမ်းမှာရှောင်နေတာနှေးနေတဲ့အတွက်သုံးမုတ်လမ်းမှာယက်နေတာမျိုးဖြစ်တဲ့အတွက်ကြောင့်ဓမ္မမုတ်လမ်းကိုနောက်ပြန်ပြီးတော့လှည့်တာမျိုးဖြစ်တဲ့အတွက်ကြောင့်လမ်းဆုံးပန်းတိုင်နိဗ္ဗာန်ကိုမရောက်နိုင်တော့ဘူး။ဒါကြောင့်တိခံခြင်းအကျင့်ကိုလက်ကင်ထားပြီးတော့ဒီမဂ္ဂင်၈ပါးတတိပဒံလမ်းကနေရှောင်လန်းသွားမှသာအနိုင်မဲ့ချမ်းသာဖြစ်တဲ့နိဗ္ဗာန်ပန်းတိုင်ကိုရောက်ရှိနိုင်ကြလိမ့်မယ်။သစ္စာမျက်ရှင်လက်ထက်တုန်းကတောအုပ်တစ်ခုမှာရဟန်းတော်တစုတရားအထုတ်နေတုန်းတခုသောမနေ့အာယုန်တက်ခံနည်းမှာရဟန်းတော်တစ်ပါးကိုကြားတဲ့ကောင်ကဆွဲသွားတယ်။ နောက်ကယဟန်နေကလိုက်ပြီးတော့၆လန့်ပြီးမဲ့မမီတော့ဘူးလူမဆင်းနိုင်တဲ့ယောက်ကဘာပြက်ထဲကိုကြားကပြင်းဆင်းသွားပြီးတော့တပတ်ကံမထိတ်ကကြောက်ဖြာပေါ်မှာယဟန်တော်ကိုချပြီးတော့စားပါတယ်ယဟန်တော်ဟာကြားကြိုက်ခံရတဲ့ကြားစားခံရတဲ့ဝေဒနာကိုသီးခံပြီးတော့ရှုမှတ်ပါတယ်ကြောက်ကြင်ကြောက်ကြိုက်ခံရတဲ့ဒုက္ခဝေဒနာဟာအမတန်ပြင်းထန်တဲ့ဝေဒနာပါယောဂီများတရားထုတ်တဲ့အခါမှာတွေ့ရတဲ့ဒုက္ခဝေဒနာဟာကြောက်ကြိုက်ခံရတဲ့ကြားစားခံရတဲ့ဝေဒနာလောက်မပြင်းထန်သေးပါဘူးထိုယန်းတော်ဟာထိုဝေဒနာကိုပြီးခံပြီးရှုမှတ်လိုက်တဲ့အတွက်ကြောင့်ခြေဖမ်းမြက်လောက်စားပြီးတဲ့အချိန်မှာသောတာပန်ဖြစ်သွားပါတယ်ဒုက္ခောင့်တိစားပြီးတဲ့အချိန်မှာသက္ကရာယံဖြစ်သွားပါတယ်ချက်ထိစားပြီးတဲ့အချိန်မှာနာဂံဖြစ်သွားပါတယ်နှလုံးသားနေရာရောက်ခံနေမှာယဟန္တာဖြစ်ပြီးတော့ပြိဋိဗံစံဝင်တော်မူသွားပါလေတကယ်လို့သာသူယဟန္တာဟာကြာစာခံရတဲ့ဝေဒနာကိုသီးမခံနိုင်ဘူးသီးမခံနိုင်မဲနဲ့အော်ဟစ်ငိုကြွေးနေမယ်ညစ်တမ်းနေမယ်စိတ်ဆင်းရဲနေမယ်ဆိုရင်တော့ဝိပဿနာဉာဏ်လည်းမရှိ၊မဉ္ဇဉ်ဘုံဉာဏ်လည်းမရှိနိုင်တော့ပါဘူးအခုတော့သီးခံခြင်းတရားသီးခံခြင်းအကျင့်တရားလက်ခံထားပြီးတော့မဂ္ဂင်၈ပါးလမ်းအတိပြန်လမ်းကိုရှောင်လန်းလိုက်တဲ့အတွက်ကြောင့်နိဗ္ဗာန်ဆိုတဲ့အနိုင်မဲ့လမ်းဆုံးပန်းနိုင်ကိုရောက်ရှိသွားခဲ့ပါတယ်။ဒါကြောင့်ခန္တီပရမန်တဘောတိဒိဋ္ဌာတိဒိဋ္ဌာတိဒိဋ္ဌာဟုဆိုသောခန္တီသိခံခြင်းအကျင့်သည်ပရမန်တဘောအမြတ်ဆုံးအကျင့်ဖြစ်ပါ၏တည်း။ဝါခန္တီပရမန်တဘောတိဒိဋ္ဌာအကျင့်အလုံး